COVID-19 ကူးစက်မှုမြင့်တက်နေသေးတာကြောင့်2022ခုနှစ်ထဲတိုကျိုအိုလံပစ်ကျင်းပရေးကိစ္စဘာမှမဆိုးဖြစ်သွားနိုင်တယ်လို့ဂျပန်အစိုးရဖော်ဝင်ဝန်ကြီးတူကပြောပါတယ်။
こういうコロナの状況ですから、何があるかわからない。
ရှိကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေအရဘာမှမဆိုးဖြစ်သွားနိုင်ပါတယ်။ Olympic ကျင်းပရေးကော်မတီနဲ့နိုင်ငံတကာ Olympic ကော်မတီတို့အနေနဲ့ရှားကန်အရန်အစီအစဉ်တွေစီမံထားဖို့စဉ်းစားရမှာဖြစ်ပါတယ်လို့ဂျပန်အုပ်ချုပ်ရေးနဲ့ဥပဒေစည်းမျဉ်းပြင်ဆင်ရေးဆွဲရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ဒါပေမဲ့ Olympic ပွဲတော်ကျင်းပဖို့ဂျပန်နိုင်ငံကအခိုင်အမာပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်။ဝန်ကြီးတာရိုကိုနိုရဲ့ပြောကြားချက်ကဂျပန်နဲ့တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေချိန်မှာ Olympic ပွဲတော်ကျင်းပရေးမရေမရာဖြစ်နေတာကိုဂျပန်အစိုးရတာဝန်ရှိသူတယောက်ကပထမဆုံးချိန်ဝန်ခံပြောဆိုကြလဲဖြစ်ပါတယ်။ဂျပန်နိုင်ငံမှာလောလောဆယ်တိုကျိုအေရီယာနဲ့တခြားဒေသကြီးစတဲ့ခုမှာအရေးပေါ်အခြေအနေကို February 9ရက်နေ့အထိကြေညာထားရပါတယ်။ပွဲတော်ကျင်းပရေးဥက္ကဋ္ဌယူရှိရိုမိုရီကတော့နောက်ထပ်အချိန်ရွှေ့ဆန်းရေးလုံးဝမဖြစ်နိုင်ဘူးလို့အင်္ဂါနေ့ကပြောပါတယ်။ပွဲတော်ကျင်းပရေးကိစ္စ February လနဲ့မတ်လတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့ရှိတယ်လို့လည်းသူကပြောပါတယ်ခင်ဗျ။